မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်တွင်မှဖြစ်နေတဲ့စီရေပြိပခါဟာအရှိန်ပိုမြင့်တက်လာနေသလိုမြန်မာစစ်တပ်ဘက်ကတိုက်လေရင်တွေနဲ့အင်အားသုံးတိုက်ခိုက်နေတာတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်ဘူးသီးတောင်မြို့နယ်ဘက်မှာလည်းမနေ့ကရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။အရှိန်မြင့်လာတဲ့တိုက်ပွဲတွေကြောင့်အရက်သားထိခိုက်နစ်နာမှုတွေပိုများလာနေတဲ့အကြောင်း VOA သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်တွင်ဘူးသီးတောင်နဲ့မြောက်ဦးမြို့နယ်တွင်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာပါ။မြောက်ဦးမြို့နယ်ကျောင်းတောင်ရွာရှိဘက်တောင်တန်းဘက်မှာမနေ့ကအင်္ဂါနေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကတိုက်လေရင်နဲ့တိုက်ခိုက်နေတာတွေ့ရတယ်လို့မြေကျွန်းဒုက္ခတဲ့စခန်းနေစစ်ဆောင်တွေကိုအကူအညီသွားပေးနေတဲ့ကိုသွန်းဒီဝင်းကပြောပါရတယ်
။အဲဒီရွာကလည်းကျွန်တော်မြင်ရတယ်။ Jet Fighter တွေပေါ့နော်။ဒီမှာတက်မလို့က Jet Fighter တွေနဲ့လာပြီးတော့ဘုံကျေတာကျွန်တော်တို့တွေ့တယ်။ဆိုတော့အုံအုံနဲ့မှလာပြီးတော့ဘုံကျေနေတယ်။အဲဒီကြောင်းတောင်ဖတ်ကျွန်တော်တို့ကြောင်းတောင်ဖတ်လို့တော့ပြရတယ်။ဒါပေမဲ့ဒင်းနာမှာဆိုတော့ကျွန်တော်တို့တိတိကျကျတော့မသိဘူး။
ပူရီတောင်မြို့နယ်ကွန်းတောင်ရွာနယ်စပဒားကြည်ရွာကြားကားလမ်းပေါ်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားမနေ့ကအင်္ဂါနေ့နေ့ကတိုက်ပွဲဖြစ်ပွားခဲ့လို့ဒေသခံရွာသားတွေစီတီတောင်ကြည်ရွာဘက်ကိုတင်းချောင်လာကြောင်းစီတီတောင်ရွာအုပ်ချုပ်ရေးမှူးဦးကျော်တန်းကပြောပါရယ
်စေကိုရနဲ့စေနာကြီးစေမင်းကဖြစ်တဲ့ရွာကြီးကွန်းတောင်ကျောင်းနဲ့စပဒားကြားကားလမ်းမှာဖြစ်ရပ
ါမနေ့ကစီတိုက်ပွဲတွေရှိခဲ့ပေမဲ့ဒီကနေ့မှတိုက်ပွဲငြိမ်သက်လို့တင်းချောင်လာတဲ့ရွာသားတွေနေရာကိုပြန်သွားကြပြီလို့သူကဆိုပါရယ်မလာဆစီရနေညလုံးကလည်းမြောက်ဦးမြို့တွင်လက်နေကြီးလက်နေငယ်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြစ်ခတ်မှုကြောင့်ဒေသခံပြည်သူ6ဦးသံရရရှိခဲ့တယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကုစလေဦးထွန်းသာစိန်ကပြောပါတယ်
။ဆစ်ချီရနေကတော့ကျွန်တော်တို့မြောက်မြို့နယ်မြောက်ပိုင်းကြောက်ချက်စီတီတောင်တဝိုက်မှာပေါ့နော်။အများ6နာရီလောက်မှာကျွန်တော်တို့လက်နေကြီးလက်နေငယ်ဒီကတံကြားရပါခုနှစ်နာရီကျော်လောက်မှာမြောင်းမျိုးနေရာအနှံ့ကနေပြီးတော့အနတ်ကြီးသနတ်တံနဲ့ဒီကတံကြားရတယ်7နာရီကျော်မှာပေါ့နော်မြောင်းမျိုးသေးကိုဝင်ပြီးတော့နေအိမ်တွေပေါ့နော်ဖောက်အောင်လေကိုကမန်းနဲ့ဒီကတဲ့အမြောက်ကနေလေးကြားနေရတယ်သူဒေသခံတွေပြောပြချက်အရာတပ်မတော်စစ်ကြောင်းကနေပြီးတော့ချင်းလင်းရေလုတာလို့ပြောကြပါတယ်အဲ့ဒီလေကတော့ကျွန်တော်မျက်စိချင်းမှာ6ယောက်ပြည့်ပြီပါ။ရောင်းလို့ရတာကျွန်တော်တွေ့တာက9ယောက်ပါ။နောက်တစ်ယောက်ကကျွန်တော်တို့အလေးစေးကမိမကြီးတယောက်ပါ။အကုန်လုံးကျွန်တော်6ယောက်ပြည့်ရှိပါတယ်အဲ့ဒီနေ့ကလူလာ
။လက်နေကြီးထိမှန်ခဲ့လို့တန်ရရသူ9ဦးရှိခဲ့တဲ့ရောင်းဟောင်းသွေးရွာခံဥဆံမောင်ကတော့ပြစ်ခတ်ခံရမှုအခြေအနေကိုခုလူပြောပါတယ်
။ခလေးတယောက်မှာဒီမဖာဇလုံးချီတော်လို့တတိမြောက်ဖြစ်တဲ့အေးတယောက်နဲ့ငောင်းမြန်မြန်ရောက်အလေးတယောက်ငောင်းရောက်မဝဲရင်ဆိုတဲ့သူကတော့ချုပ်ညားပါတယ်အစ်ချေရနေကအရေးပေါ်ကောက်တယ်မှာရင်လည်းမရဘူးပုဂ္ဂလိကပြည့်စင်နေဖွဲ့တယ်မှာရင်လည်းမရဘူးမလာကြည့်ဘူးသူကမြောက်မြို့ကအရှင်တရားကနောက်ငါကမပေါ်နဲ့ဥဆောင်ပြီးလာခဲ့တာပြည့်စင်အဲ့ဒါကြောင့်သူတို့အသက်ရှင်တော့တာအခုစင်းပါပါသူတို့အဲ့လက်နေကြီးပြစ်တာကြောက်တဲ့အတိုင်းပါပဲဗမာစစ်တရားပြစ်တယ်ပါဘာတိုက်ပွင့်မရှိပါဘူး။အမစိတ်ကတမင်္ဂလာလူထုကိုချင်းချောက်လို့ပြနေတာက
။မြောက်မြို့တွင်ပြစ်ခတ်မှုဟာမြမတပ်မတော်လက်ချက်လို့ဒေသခံတွေကဝေဖန်ပြောဆိုမှုတွေရှိနေပေမဲ့မလာ၁၈ရက်နေ့ပြစ်ခတ်မှုဟာမြောက်မြို့နယ်တွင်နေမြေလုံခြုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းမြောက်မြို့ကိုခြေသက်လာချိန်မှာမြောက်မြို့ဝင်မြို့နေအိမ်ပေါ်ကနေပြစ်ခတ်တိုက်ခတ်ခဲ့လို့အပြန်အလှန်ပြစ်ခတ်မှုဖြစ်ပွားခဲ့ကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါရယ်။အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောရေးဆိုခွင့်ရှိသူပူမူကြီးဝင်းစောဦးကအေးအေးနေနဲ့မြို့ပေါ်မှာတိုက်ကွက်ပေါ်လာလို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းခုလူပြောပါတယ်။အဲ
့လိုမြို့ပေါ်မှာဖြစ်တဲ့အခါကျတော့ဘာလေးဖြစ်လာတယ်ဆိုတော့ဟုတ်လားတမင်လုံးချံဖန်ပြီးပြီးတော့မှဟုတ်လားဒီကွန်ထဲကိုဆင်းတဲ့သဘောရှိတယ်။စစ်ပြေးချောင်းနေများပါပြီ။အော်ရွာပြည်ရွာသားတွေကမနေရတော့ပါဘူး။ဆိုပြီးတော့မှဟုတ်လားနိုင်ငံတကာစိတ်ဝင်စားအောင်လုပ်တယ်။မြို့ကြီးပေါ်မှာတိုက်ကွက်မပေါ်ဘူးဟုတ်လား။ရွာရီနားမှာတိုက်ကွက်မပေါ်ဘူးဆိုလို့ရှိရင်ဟုတ်လားတိုက်ပွဲချောင်းတဲ့လူရှိလာတာအကြောင်းမရှိဘူးလေ။တော်ရီထဲမှာတိုက်ကွက်မပေါ်ဘဲနဲ့အခုမြို့တွေပေါ်မှာကြောင်းလဲပြီးတော့မှတိုက်ကွက်ပေါ်တယ်။ဒီဟာဒီတမင်အန်ပြီးပြီးတော့မှဒီကွန်ထဲကိုရောက်အောင်တမင်ဆင်လဲလို့ပဲကျွန်တော်တို့ခင်တယ
်။ရခိုင်တမတော်အေအေကတော့မြောက်ဦးမြို့တွင်တိုက်ပွဲမဖြစ်ခဲ့ဘူးလို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကဆိုပါတယ
်။မြောက်ဦးမှာဘာမှတိုက်ပွဲမဖြစ်ခင်နဲ့အဲ့ဒါလက်နေကြီးတွေနဲ့လက်နေငယ်တွေနဲ့ပြစ်တာရှိတယ်ဒီအရသာတွေနေတဲ့ဒီကွန်ရက်ွက်တွေကိုပြစ်တာဒီအရသာတွေလည်းအဲ့ဒီမှာထိခိုက်တာတွေရှိတယ်ဗျ။ဒီကတော့အဲ့ဒီမှာတိုက်ပွဲမဖြစ်ခင်တဲ့ကိုပြစ်နေတယ်
ပြည်ကတနင်္ဂနွေနေ့တုန်းကကြောက်တော်မြို့နယ်ခေါင်းတုတ်ကြေးရွာနဲ့အလဲကျွန်းကြေးရွာတွေမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုကြောင့်ဒေသခံ၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။မြောက်ဦးမြို့တွင်ပြစ်ခတ်မှုဟာလူနေအဆောက်အုံတွေပြင်ရှေးဟောင်းသမိုင်းဝင်စီတီပသိုးတီပါထိခိုက်ပျက်စီးမှုရှိခဲ့လို့မြောက်ဦးရင်ကျေးမှုအမွေနှစ်ဒေသကိုစစ်မဲ့ဆုံဖြင့်တတ်မှတ်ပေးဖို့စီတီပသိုးတီကိုခန္ဓာတဖွဲ့အကာအကွယ်ယူအသုံးမပြုဖို့မြန်မာရှေးဟောင်းသုတေသနပညာသင်ကနေတောင်းဆိုခဲ့တယ်လို့ရခိုင်မျိုးရပါတီကလည်းဒီပြစ်ခတ်မှုကိုစုံစမ်းစစ်ဆေးသွားဖို့ 송산이 검으신데 그거 되게 내면 보여 보이시게 말해 그냥.